တရင်တစ်ပတ်ကျော်ကြာဖမ်းဆီးခံထားရတဲ့မြန်မာသင်္ဘောသားတွေပါဝင်တဲ့ Mars Tigris ကုန်တင်သင်္ဘောကိုအီရန်တို့ကပြန်လွှတ်ပေးလိုက်ပြီဖြစ်တဲ့အကြောင်းအီရန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့အီရန်ပြည်တွင်းသတင်းတွေမှာဖော်ပြရေးသားနေကြပါတယ်မြန်မာနိုင်ငံရေချောင်းပို့ဆောင်ရေးဦးစီးဌာနဘက်ကလည်းဒီသတင်းကိုအတည်ပြုပြီးတင်မောနဲ့အတူတင်မောဝန်ထမ်းတွေပါလွတ်မြောက်လာပြီဖြစ်တဲ့အကြောင်းနဲ့မြန်မာတင်မောသားတွေရဲ့ကျန်းမာရေးအခြေအနေကောင်းမွန်စွာရှိနေတဲ့အကြောင်းမိသားစုနဲ့လည်းအဆက်အသွယ်ရှိနေတဲ့အကြောင်းကိုအတည်ပြုပြောကြားပါတယ်အသေးစိတ်ကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်အီရန်နိုင်ငံကသတင်းတစ်ပတ်ကျော်ကြာဖမ်းဆီးထားတဲ့မာရှယ်အိုင်လန်အလန်တင်ကုန်တင်တင်မောMiss Tigray ကုန်တင်သင်္ဘောကိုကြာသပတေးနေ့မှာအီရန်ရေပိုင်နဲ့အတွင်းကနေပြန်ပြီးထွက်ခွာခွင့်ပေးလိုက်ပြီးဆိုပြီးအီရန်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတို့ကိုကိုးကားပြီးအီရန်သတင်းအေဂျင်စီတွေဖြစ်ကြတဲ့ Iran Student News Agency ISNA နောက်အီရန်နိုင်ငံပိုင်သတင်းဌာန IRNA တို့ကဖော်ပြကြပါတယ်။အီရန်တို့ဖမ်းဆီးထားတဲ့သင်္ဘောပေါ်မှာလိုက်ပါခဲ့တဲ့သင်္ဘောဝန်ထမ်း24ဦးတို့ထဲမှာမြန်မာသင်္ဘောသား73ဦးတို့လည်းလိုက်ပါခဲ့တာဖြစ်ပါတယ်။တင်မောနဲ့အတူတင်မောသားအားလုံးအီရန်ရေပိုင်နဲ့ထဲကနေထွက်ခွာနေပြီဆိုတာကိုမြမရေချောင်းပို့ဆောင်ရေးဦးစီးဌာနတင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးဦးတိုးမြင့်ကအတည်ပြုပြောပါတယ
်ဟုတ်ကဲ့ကျွန်တော်လည်းခုနကတော့အမှအဲ့တရေရရခင်ဗျာဟိုကျန်လွတ်သွားပြီလို့တရေရပါတယ်ကျွန်တော်လည်းဟိုဒါမဲ့ဟိုကုမ္ပဏီကတော့အဲ့ဒီတရေတော့ကျွန်တော်ရှိမရောက်လာသေးဘူးပေါ့သူတို့လည်းကျွန်တော်လည်းအဲ့ခုနကပြောတယ်အပြည့်တရေရတော့ရပါပြီခင်ဗျာ
အီရန်ဘက်ကဖမ်းထားတဲ့တင်မောပြန်လွှတ်လိုက်ပြီဆိုတာကိုကမ္ဘာအကြီးဆုံးကုန်တင်တင်မောလိုင်းဒိမတ်နိုင်ငံရဲ့ Miss တင်မောလိုင်းကိုစီမံခန့်ခွဲနေတဲ့ Rick Magru ကလည်းညင်ညာချက်ထုတ်ပြန်ပြောဆိုပါရယ်အခုဆိုရင် Marshall Island အလန်တင်တင်မော Mix Degree တင်မောဟာအီရန်လက်ကလွတ်မြောက်ပြီးသူ့ရဲ့မူလခီးစဉ်ကိုပြန်လည်စတင်နိုင်ခဲ့ပြီဖြစ်တဲ့အကြောင်းနဲ့တင်မောဝန်ထမ်းအားလုံးတို့ဟာကျန်းမာရေးကောင်းမွန်နေတဲ့အကြောင်းညင်ညာချက်မှာဖော်ပြပါရယ်တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်းနေအနေနဲ့လဲအခုလိုအခက်အခဲကြုံခဲ့ရတဲ့အခြေအနေမှာဆေးလက်အေးထားပြီးအခြေအနေကိုလိမ္မာပါနတ်စွာကင်တယ်ခဲ့ကြတဲ့အပေါ်မှာလဲ Rick Ma Group ကကျေးဇူးတင်ရှိပါကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။တင်မောမှာလိုက်ပါခဲ့ကြတဲ့တင်မောဝန်ထမ်းတွေထဲမှာဗြိတိန်၊ဘူဂေးရီးယားနဲ့ရူမေးနီးယားနိုင်ငံသားတွေနဲ့အတူမြန်မာနိုင်ငံသားတို့လည်းပါရှိခဲ့တာဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေအတွက်လိုအပ်တဲ့အကူအညီတွေကိုမြမရေချောင်းပို့ဆောင်ရေးဦးစီးဌာနဘက်ကကူညီပေးသွားမယ်လို့လည်းတင်မောသားဌာနခွဲရဲ့ညွှန်ကြားရေးမှူးကပြောပါတယ
်။ SBS ကိုမိခေါ်ပါတယ် Unity Company ကသူကအဲ့ဒီ Mass Line ကတင်မောကိုသူကချက်တာနှားပြီးဆွဲတာပါခင်ဗျ။အဲ့အားကြောင့်အဲ့ဒီတင်မောမှာရှိတဲ့အခုအီရန်ကဟိုဖမ်းနေဆိုတာကလည်းကျွန်တော်တို့တင်မောကိုဖမ်းပြီးတော့ဒါဖြစ်ပေမဲ့တင်မောသားတွေတင်မောမှာရှိတဲ့လူတွေကအားလုံးကလက်လက်ခုရှိပါတယ်။တင်မောသားတွေကလည်းကျွန်တော်တို့ပြည်သူဆိုရင်အင်းဒီလည်းအဆက်အသွယ်ရပါလေအစားအသောက်ကတော့စားတာတော့ဘာမှမဖြစ်ပါဘူးအဲ့တော့အခုဒီကုမ္ပဏီနဲ့သူတို့ဒီ Mass Light Company နဲ့ Iran ဆွေးနွေးနဲ့သူတို့အဆက်အသွယ်အဆင်ပြေတယ်ဆိုရင်ဒီကျွန်တော်တို့ Unity Company နဲ့သူတို့ကစံတားလုပ်ငန်းဆက်ပြီးဆောင်ရွက်ပါပါအဲ့တော့ဟိုတင်မောသားတွေကဒီလုပ်ငန်းပေါ်မှာအခုခုနကပြောတဲ့ကိန်းပေါ်မူတည်ပြီးတော့မှကျွန်တော်တို့ကတကယ်လို့များတင်မောသားကဟိုတင်မောသားကသူတို့ဆက်ပြီးစံတားရမ်းမှုရှိပါလိမ့်မယ်တကယ်လို့မှသူတို့တင်မောသားတွေရဲ့ဆန္ဒရဟိုပြန်ကြီးနဲ့ဆန္ဒရှိနေတာကျွန်တော်တို့ Unity ကုမ္ပဏီကသူစီစဉ်ပေးပါလိမ့်မယ်။ဟိုဒါကသူကျွန်တော်တို့ကုမ္ပဏီအနေနဲ့သူတို့ဆောင်ရွက်မယ့်ကိစ္စပါ။ဒါတကယ်လို့များကျွန်တော်တို့ဌာနကိုကုမ္ပဏီအနေနဲ့လိုအပ်တာတွေကူညီတောင်းလာရင်ကျွန်တော်တို့ကူညီဆောင်ရွက်ပေးပါမယ်ခင်ဗျာ။
အီရန်ကုမ္ပဏီတစ်ခုနဲ့ဒိမတ်နိုင်ငံက Mix Timberline တို့ကြားတရားတစ်ပောင်ကိစ္စကြောင့်ဖမ်းဆီးခံခဲ့ရတဲ့ Mix Timberline ပိုင်း Miss Degree ကုန်တင်တင်မောကိုပါရှန်ပင်လယ်ကွေ Hosmos ရေလက်ကြားမှာပြီးခဲ့တဲ့သတင်းပတ်ကအီရန်တို့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းခံခဲ့ရတဲ့ Miss Degree ကုန်တင်တင်မောကတော့ဒိမတ် Mix Timberline ကလက်တလောစီမံခန့်ခွဲနေတာမဟုတ်ဘဲတခြားကုမ္ပဏီတစ်ခုကိုငှားရမ်းထားတာဖြစ်ပြီး Marshall Island အလံတင်ထားတဲ့ကုန်တင်တင်မောလည်းဖြစ်ပါတယ်။အီရန်ကုမ္ပဏီတစ်ခုအနေနဲ့ Miss Degree တင်မောရဲ့ပိုင်ရှင် Mix တင်မောလိုင်းချာငွေကြေးအပေးယူကိစ္စနဲ့ပတ်သက်လို့တော့အီရန်ဘက်ကရောကုမ္ပဏီဘက်ကပါထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းဘက်ကအီရန်တို့ကဒီတင်မောကိုဖမ်းဆီးလိုက်တာကြောင့် Hosmo ရေလက်ချာကိုဖျက်တဲ့ American Atlantic တင်မောတွေကို American ရေတပ်ကလိုက်ပါဆောင်ရှောက်မှုကိုလည်းစတင်ခဲ့ပါတယ်။တင်မောရေချောင်းလုံခြုံရေးကိုသဘောတူထားတဲ့အီရန်တို့ဘက်ကတော့အခုဖမ်းဆီးမှုဟာအီရန်ရေပိုင်နဲ့အတွင်းအီရန်ရဲ့တရားဥပဒေချောင်းအရာဖမ်းဆီးခဲ့တာသာဖြစ်ပြီးနိုင်ငံရေးအရာရောလုံခြုံရေးအရာပါမဟုတ်ဘူးဆိုပြီးအီရန်တာဝန်ရှိသူတွေကခုခံပြောဆိုခဲ့ကြပါတယ်ရှင်